စကိုင်းတိုင်းဒေသကြီးရေဦးမြို့နယ်ကစီတမ်းမြေကြီးရွာကိုနိုဝင်ဘာလ17ရက်မနက်ပိုင်းမှာမြန်မာစစ်တပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်စီတမ်းမြေကြီးရွာအပါအဝင်အနီးအနားကကြီးရွာကဒေသခံတွေပါထွက်ပြေးသိမ်းရှောင်နေရတဲ့အကြောင်းဒေသခံသူကအခုလိုပြောပါရယ
်တိုက်ပွဲရလို့တော့မဟုတ်ဘူးရဲ့စားစားစားဘက်ကနေပြီးတော့ဝင်ပြစ်တာဗျာဟုတ်ဒီကစစ်တပ်ရွာကတော့စီတမ်းမြေပေါ့တဲ့ရက်နေနဲ့ပြစ်တယ်ပြစ်ပြီးတော့ကျန်တဲ့ဘေးပတ်ပတ်လေရွာတွေကိုတော့ဘလို့အကုန်လုံးဝင်ခဏလေးတော့ဝင်ပြစ်သွားတယ်ပေါ့အမိုင်း35လို့ခေါ်တဲ့ဟိုသူတို့စစ်သုံးရဟင်းရင်သုံးပြီးမြစ်ပြတာဗျဤရပါနေလို့ကျွန်တော်တို့အားလုံးကအဲ့နာကတက်ချလဲကျေးရွာ9ရွာ8ရွာလောက်အကုန်လုံးပတ်ပြေးနေရပါလေဗျာဟုတ်တကယ်ကတော့ခံမှန်းကတော့ကျွန်တော်တို့800နဲ့1000ကျော်မှရှိမှာပါဗျာဟုတ
်စီတမ်းမြေကျေးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိတယ်ဆိုတဲ့သတင်းတွေကြောင့်တိုက်ပွဲဖြစ်ပွားတာမရှိပဲလာရောက်ပစ်ခတ်တာဖြစ်တယ်လို့ဒေသခံတွေကယူဆပါတယ်မြန်မာစစ်တပ်ကကျေးရွာတွေမှာဆက်ပြီးရှိနေသေးတဲ့အတွက်ကျေးရွာသားတွေဟာရွာမပြောင်းနိုင်သေးဘူးလို့ပြောပါတယ်အရင်ကလည်းစီတမ်းမြေကျေးရွာကိုလေကြောင်းကနေပစ်ခတ်တာတွေပြုလုပ်ဖူးသေးတယ်လို့ဒေသခံတွေကပြောပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားတာမရှိသေးပါဘူးမြောင်မြို့နယ်ထဲမှာဆိုရင်လည်းနိုဝင်ဘာလ9ရက်ကစပြီးမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေပြီးကျေးရွာ6ရွာကနေအိမ်400နီးပါးမီးရှို့ခံခဲ့ရတယ်လို့ဒေသခံသူကအခုလိုပြောပါတယ
်။9ရက်နေ့ကနနုံးငိုင်း၊10ရက်နေ့ကစုရီကုံ၊စုရီကုံအင်ဂျီတရား၊9ရက်နေ့မှာကျတော့ရွှေတချောင်းရယ်၊ဒုက္ခဒီပရယ်၊မေတ္တာရယ်ဆိုပြီးတော့3ရွာရှို့တာဆိုတော့အလုံးပေါင်းကျေးရွာပေါင်းအနေနဲ့5ရွာပေါ့။အဲဒါဆိုကျွန်တော်တို့စင်လောင်မှာရှို့သွားတဲ့အင်ဂျီကတော့ကျွန်တော်တို့မသိရသေးဘူး
။နေအိမ်တွေမီးရှို့ခံရတဲ့အထက်မှာအင်ဂျီ900နီးပါးရှိတဲ့နနုံးငိုင်းကျေးရွာဟာအင်ဂျီ250နီးပါးမီးလောင်ကျွမ်းသွားပြီးစုလီကုံကျေးရွာဟာနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့ပါတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားတာမရှိပဲနေအိမ်တွေမီးရှို့ခံရတာလို့လည်းဒေသခံတွေကပြောပါတယ်မြန်မာစစ်ကောင်စီဘက်ကတော့စစ်စင်ရေးတွေအသွင်းအရက်သားနေအိမ်တွေကိုမီးရှို့တာမလုပ်ဘူးလို့ညင်းဆိုထားပါတယ်စစ်စင်ရေးတွေအသွင်းဒေသခံအရက်သားတွေရဲ့အိုးအိမ်တွေမီးလောင်တဲ့တဲ့ရင်တွေကတော့မကြာခဏထွက်ပေါ်နေပါတယ်ယာနဲ့ချီတဲ့အိုးအိမ်တွေထပ်မံမီးလောင်တဲ့တဲ့ရင်ကိုစစ်ကောင်စီဘက်ကတဲ့ရင်မထုတ်ပြန်တယ်လို့တိကျအတိပြုချက်လည်းမရရှိသေးပါဘူးခင်ဗျာ